ကချင်ပြည်နယ်မန်စီမြို့နယ်နန်လင်းပါရွာမှာမနေ့ကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့အစိုးရတပ်အကြမ်းမှတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပြီးတော့ဒုက္ခသည်2000ကျော်လောက်ဟာနန်လင်းပါရွာကနေထွက်ပြေးနေကြရတယ်လို့ဒုက္ခသည်ရေကူညီဆောင်ရွက်နေသူတဦးက VOA ကိုပြောပါတယ်။ KIA နဲ့အစိုးရတပ်အကြမ်းမှမနေ့မနက်ကနေညပိုင်းအထိတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဒီကနေ့မှလည်းတိုက်ပွဲတွေဆက်ပြီးဖြစ်နေတယ်လို့ KIA အရာရှိကလည်းပြောပါတယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစော်ကပြောပြမှာပါရှင်
။ဟုတ်ကဲ့ကချင်ပြည်နယ်မန်စီမြို့နယ်အတွင်းကတိုက်ပွဲတွေဟာပြီးခဲ့တဲ့အောက်တိုဘာလကုန်ကတည်းကကြိုးကြကြိုးကြဖြစ်နေရကနေဒီရက်ပိုင်းတွေအတွင်းမှာတိုက်ပွဲတွေဟာပြန်လည်ပြင်းထန်လာနေတာဖြစ်ပါတယ်။လောလောဆယ်တိုက်ပွဲတွေဖြစ်ပွားနေတာကြောင့်ရွာသူရွာသားတွေနဲ့စစ်ရှောင်စခန်းကဒုက္ခသည်2000နီးပါးဟာနန်လင်းပါရွာကနေထွက်ပြေးနေကြရတယ်လို့ဝမ်ပောင်နှင်းထွဲခေါ်ဒုက္ခသည်အရေးကူညီဆောင်ရွက်နေတဲ့အဖွဲ့ကတာဝန်ခံဒေါ်မေရီကျွမ်မပြောပါတယ်။
အခုနမင်းပါမှာကမနေ့ကညချင်းတိုင်း9နိုင်ထိတိုက်ပွဲဖြစ်ကြတယ်အဲ့မှာလက်ထံ900လောက်ပုံရင်းကျင်ရှိတယ်သူတို့ကအဲ့ဒီအခုတော့ညကနေမှာထွက်လာတော့သူကတော့လမ်းပေါ်ရောက်နေပြီနောက်အခုထိုင်ကျဲနဲ့ထွက်ပြေးလာတဲ့လူတွေဦးနောက်ကတော့သူတို့ကတော့ဆက်ကိုပြန်သွားမယ်နောက်တော့အခုညမ်းပါလဲအခုက1000ကျော်ရှိတယ်အဲ့ဒီအခုတော့ဒီမှာတော့6ပဲအခုကြာနေကြရင်900ပြေးနေတာပေါ့အခုတို့ကဒီနမင်းပါကနေဒီဘက်ပေါ်မှာနေတဲ့ဒီဘက်ကနေဒီဆောင်ရင်းဒီဘက်ကိုဖြတ်ပြီးလာရလို့ရှိရပမောကသေးတယ်လို့ရှိရဒါနဲ့များတော့အဆင်လက်ဒီဘက်ကိုမောင်းဘက်ကိုပြီးလာတာရှိတယ်
ဝမ်ပောင်နှင်းထွဲအဖွဲဟာတရုတ်မြန်မာနယ်စပ်ဒေသမိုက်ချာယာမှာအခြေစိုက်တဲ့အဖွဲဖြစ်ပါတယ်။ဗမော်မျိုးကကုညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေသူတဦးကလည်းနန်လင်းပါရွာကအခြေအနေကိုအခုလိုပြောပါတယ
်။နန်လင်းပါမှာတော့အခုတော့ဟိုရွာသားတွေတယောက်မှမရှိတော့ဘူး။ရှင်နေညအကလေးကနေရွာသားတွေပြေးနေပြီ။ဟိုရှင်နေညကျွန်တော်တို့12နိုင်ကျော်ကျော်လောက်မှာစစ်တောင်းကလေးခက်လေးတန်းကနေပေါ့ဒီတော့စစ်ကြောင်းတွေဝင်လာတော့သူတို့အဲ့လိုပဲချက်ပြသွားတာတောက်လို့ဟိုးဘယ်မှာဝင်းကြီးဘက်ကိုပြေးနေပြီသတင်းအရကအင်းအားလူအင်းအားပေါ့ဒီတော့2000ဝင်းကျင်လောက်ကအခုဟိုမဝင်းကြီးကိုဟိုတွားနေတယ်တချို့လမ်းပေါ်မှာပေါ့ဒီတော့တချို့ကတော့အဲ့ဒီမဝင်းကြီးနဲ့မဝင်းကြီးရောက်ခါနေပြီလို့ပြောတယ်
မန်ဝင်းကြီးဒေတာဘက်ကိုရောက်လာကြမဲ့ဒုက္ခသည်တွေအတွက်လဲကယ်ဆယ်ရေးအဖွဲ့တွေကကူညီဆောင်ရွက်ဖို့ပြင်ဆင်နေတယ်လို့သူကဆက်ပြောပါတယ်
။ကျွန်တော်အခုလောလောဆယ်တော့ကျွန်တော်မန်ဝင်းကြီးမှာရေးပေါ်အခြေအနေပေါ့လေနော်။ရေးပေါ်အခြေအနေလူအဲ့လောက်ရင်အား2000လောက်ရောက်လာလို့ရှိရင်ချက်ချင်းကူညီပေးနိုင်ဖို့ကအခုလောလောဆယ်ကျွန်တော်တို့ယာယီသေးလေးတွေကိုအခုမှဒေတာခံတွေကဆောက်နေကြတယ်။တခြားအကူအညီတွေလည်းကျွန်တော်တို့ဟိုပေးနိုင်အောင်ကျွန်တော်တို့ဒီမနေ့ပဲကျွန်တော်တို့ UN အဖွဲ့အစည်းတွေရောဒေတာခံအဖွဲ့အစည်းတွေရော INGO ရောဘုံလုံးကျွန်တော်ဒီဘုံမှာစီဝေးလုပ်ပြီးကြပါတယ်
မစီမျိုးနယ်အတွင်းလက်ရှိတိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်ပြီးဒေသခံတွေကစနေနေ့ကဗမော်ကနေကုညီကယ်ဆယ်ရေးရင်တန်းတွေဝင်ရောက်လာပြီးတဲ့နောက်နန်လင်းပါရွာကိုအစိုးရတပ်ကဝင်ရောက်လာခဲ့တယ်။ကုညီရေးရင်တန်းနဲ့ရွာသားတွေထွက်ခွာသွားချိန်မှာအစိုးရတပ်ကတနက်ပစ်ဖောက်ခဲ့တဲ့နောက် KIA နဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြောဆိုပါတယ်။ဒီနေ့ထုတ် 7-day သတင်းစာမှာတော့အစိုးရစစ်တပ်ကနန်လင်းပါစစ်ဆောင်စခန်းကိုကုညီရေးသွားတဲ့ရင်တန်းကိုစောင့်ရှောက်ဖို့လိုက်ပါခဲ့တယ်။နောက်ရွာတွင်းရောက်ရှိပြီးတဲ့နောက်ရွာသားတွေထွက်ခွာသွားချိန်မှာ KIA ဘက်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကအမည်မဖော်တဲ့အရာရှိတဦးကိုကိုးကားပြီးဖော်ပြပါတယ်။တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကို VOA ကဆက်သွယ်ခဲ့ပေမဲ့ဖြေဆိုမဲ့အရာရှိမရှိသေးကြောင်းတာဝန်ကျသူတဦးကပြန်ကြားပါတယ်။KIA ဘက်ကိုဆက်သွယ်ရမှာတော့စစ်တပ်ဘက်ကနယ်မြေစိုးမိုးရေးအတွက်ဝင်ရောက်လာလို့တိုက်ပွဲဖြစ်ကြောင်း KIA တပ်မတုံတရင်စနစ်ကတရင်မှုဗမှုဂျုံအောင်ကတုံ့ပြန်ပါတယ်။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုသူကအခုလိုပြောပါတယ
်။မင်းကြီးကတော့ခုနကြီးခွဲကနေမင်းည10နာရီလောက်အချိန်ဖြစ်တယ်။ဒီမင်းကတော့ခုနကြီးမှာပုံကြမှာတခါဒီနဲ့လင်းပါမှာ7နာရီမှာတခါဖြစ်တယ်။တခါဖြစ်တယ်။
ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်အတွင်းမှာပြီးခဲ့တဲ့လကုံပိုင်းကဖြစ်ပွားတဲ့တိုက်ပွဲကြောင့်မုံဒိန်ပါရွာသား900လောက်ဟာဗမော်မြို့ကိုထွက်ပြေးတိမ်းရှောင်ခဲ့ရတယ်လို့တချို့ကနန်လင်းပါရွာနဲ့မန်ဝင်းကြီးဘက်ကိုထွက်ပြေးခဲ့ကြပါတယ်။ဒီလ4ရက်နဲ့5ရက်နေ့တွေက KIA အပါအဝင်တိုင်းသာလက်နက်ကိုင်အဖွဲ့16ဖွဲ့နဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ဟာမြကြီးနားမြို့မှာတပြည်လုံးဆိုင်ရာအပြစ်ခတ်ရက်စဲရေးအတွက်တွစ်ဆုံဆွေးနွေးခဲ့ပါတယ်။ဒါပေမဲ့တိကျတဲ့သဘောတူညီချက်တော့မရခဲ့ပါဘူး။ KIA နဲ့အစိုးရတက်ကြဖြစ်ပေါ်တဲ့နှစ်နှစ်ကျော်ကြာစစ်ပွဲကာလအတွင်းမှာတော့ဆစ်ဆောင်ဒုက္ခတွေတသိန်းခွဲကျော်ဟာအိုးအိမ်ဆွန့်ခွာပြီးနေဆက်ဒေသနဲ့ကချင်ပြည်နယ်မြို့ပေါ်ကဆစ်ဆောင်စခန်းတွေမှာခိုးလုံနေရပါတယ်။ဒီအတောအတွင်းမှာပဲမြန်မာနိုင်ငံကချင်ပြည်နယ်၊ရခိုင်ပြည်နယ်၊ရှမ်းပြည်နယ်၊တောင်ပိုင်း၊ကရင်ပြည်နယ်၊ကယားပြည်နယ်နဲ့မွန်ပြည်နယ်တွေကအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာ25သန်းကူညီထောက်ပံ့မဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကနိုဝင်ဘာလ18ရက်နေ့နေဆွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်။ကချင်ပြည်နယ်မှာအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေအတွက်နေရာထိုင်ခင်းတွေဆောက်လုပ်ဖို့အိမ်တွေကိုပြန်ဆောက်ဖို့နဲ့စားနပ်ရိက္ခာ၊ရေနဲ့ကျန်းမာတန်ရှင်ရေးဆိုင်ရာအာဟာရပြည့်ဝရေးဆိုင်ရာတွေအတွက်အထောက်ပံ့ပေးသွားမယ်လို့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။